ဗဟိုဘဏ်အထုံးနှုံးတွေကြီးမြင့်မှုရုရှားရဲ့ယူကရိန်းစစ်ပွဲဆက်လက်ဖြစ်ပွားနေမှုနဲ့ကမ္ဘာအဓိကစီးပွားရေးမောင်းနှင်အားရော့ချမှုတွေရဲ့ကြရဲ့ကြောင့်နိုင်ငံအများပြားမှာစီးပွားချက်မဲ့အလားအလာတွေနဲ့အတူပဲအင်္ဂါနေ့မှာပဲကမ္ဘာဘဏ်က2023ခုနှစ်အတွက်ဖွံ့ဖြိုးမှုခန့်မှန်းချက်ကိုလျှော့ချလိုက်ပါတယ်။2023ခုနှစ်အတွင်းကမ္ဘာအသင်းထုတ်လုပ်မှု GDP ဖွံ့ဖြိုးမှု 1.9% ရာခိုင်နှုန်းသာရှိမယ်လို့ကမ္ဘာဘဏ်ကခန့်မှန်းလိုက်ပြီးဒီပမာဏဟာဆိုရင်2009ခုနှစ်နဲ့2020စီးပွားချမှုကအပ10.3%ခုအတွင်းဖွံ့ဖြိုးမှုအနှေးကွေးဆုံးဖြစ်ပါတယ်။2022ခုနှစ်ဇွန်လအတွင်းကထုတ်တဲ့စီးပွားရေးအလားအလာအစဉ်ခံစာမှာတုန်းကတော့2023ခုနှစ်မှာကမ္ဘာဖွံ့ဖြိုးမှု300ခန့်လို့ရှိမယ်လို့ခန့်မှန်းခဲ့တာပါ။အမေရိကန်ပြည်ထောင်စုရောနောက်ဥရောပသမ္မတရဲ့ဖွံ့ဖြိုးရေးခန့်မှန်းချက်ကိုဓာတ်သမ500ခန့်လို့လျှော့ချလိုက်တာပါဝင်စီးပွားရေးအင်အားကြီးနိုင်ငံတွေမှာတိတိတသားနှေးကွေးလာမှုဟာဆိုရင်နောက်ဆုံးစီးပွားချမှုနဲ့ကျုံခဲ့ရပြီးတဲ့နောက်3နှစ်မပြည့်ခင်ကမ္ဘာမှာနောက်ထပ်စီးပွားချမှုအသစ်နဲ့ကျုံရနိုင်တယ်လို့ကမ္ဘာဘဏ်ကပြောပါတယ်။အထူးသဖြင့်ထွန်းသက်စာဈေးကွက်တွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ဖွံ့ဖြိုးရေးခန့်မှန်းချက်ကခက်ခဲတယ်လို့လည်းကမ္ဘာဘဏ်ကပြောပါတယ်။အကျွေးပြီးမှုငွေချင်းနဲ့ဝင်ငွေအားနည်းမှုစီးပွားရေးရင်းနှီးမြှုပ်နှံမှုနှေးကွေးတာတွေနဲ့ရုန်းကန်နေရတဲ့ဒီနိုင်ငံတွေအတွက်လာမယ့်နှစ်နှစ်တာအတွင်းနှစ်စဉ်ဖွံ့ဖြိုးရေးကို 3.5% ခန့်မှန်းထားပါတယ်ရှင်။